အရာဝတီမြေဆုံစီမံကိန်းအပြီးတိုင်ဖျက်သိမ်းရေးနဲ့တရုတ် CPI ကုမ္ပဏီကိုထွက်ခွာသွားဖို့တောက်ဆိုတဲ့နိုင်ငံရေးအကျဉ်းသားဟောင်းများပါတဲ့ဆန္ဒပြသူအင်အား100ကျော်ဟာရန်ကုန်မြို့ကနေကနေ့ကချင်ပြည်နယ်မြေဆုံအထိလမ်းလျှောက်တဲ့လှုပ်ရှားမှုနဲ့ဆန္ဒဖော်ထုတ်နေကြပါတယ်။ဒီကနေ့မတ်လ23ရက်နေ့တနင်္ဂနွေနေ့မနက်ကစပြီးရွှေတဂုံဖျားတောင်ပန်းမုတ်ကနေစတင်ထွက်ခွာပြီးမြေဆုံအထိဦးတည်ပြီးတော့ခြေတက်နေကြတာဖြစ်ပါတယ်။ထိုင်းချစ်ဆိုင် VOA သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အေယာဝတီမြေဆုံစီမံကိန်းကိုအပြီးတိုင်ဖျက်သိမ်းဖို့အတွက်တောင်းဆိုနေကြတဲ့နိုင်ငံရေးအကျဉ်းသားဟောင်းများပါဝင်တဲ့တက်ကြွလှုပ်ရှားသူတွေဟာရန်ကုန်မြို့ရွှေတုံဖျားတောင်ပတ်မြုပ်ကနေစတင်စုဝေးထွက်ခွာခဲ့ကြပြီးမြေဆုံအထိခြေတက်လမ်းလျှောက်ကြရမှာတော့မတ်လ23ရက်နေ့ညနေပိုင်းမှာလှဲကူးမြို့နယ်အနီးကိုရောက်ရှိနေကြပြီဖြစ်ပါတယ်။အယာဝတီမြစ်ဆုံအထိခြေတက်လမ်းလျှောက်ပြီးဆန္ဒပြရတာကတော့မြစ်ဆုံစီမံကိန်းကိုအပြီးတိုင်ဖျက်သိမ်းရေးလိုလားတာကြောင့်ဖြစ်တယ်ဆိုပြီးဥဆောင်သူနိုင်ငံရေးအကျဉ်းသားဟောင်းတက်ကြွလှုပ်ရှားသူကိုရဲထွတ်ခေါင်ကဆိုပါတယ်
ကျွန်တော်တို့က CPI ကုမ္ပဏီကိုကျွန်တော်တို့အမေမြန်မာနိုင်ငံကနေပြီးတော့အပြီးပိုင်းကျွန်တော်တို့ကထုတ်ပြသွင်းတယ်ဒီမြစ်ဆုံစီမံကိန်းကိုထာဝရအပြီးပိုင်းဖျက်သိမ်းစေခြင်းနဲ့နောက်တစ်ချက်ကကျွန်တော်တို့အမျိုးသားလုံခြုံရေးကိုချိန်ချောက်လာနေပြီးဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကအဲ့အသည့်နဲ့နိုင်ငံသူနိုင်ငံသားတွေအနေနဲ့ကတော့ဒီအဝီမျိုးစုံစီမံကိန်းညာထောက်ရဆက်သိမ်းပါမယ်လို့ယုံကြည်လို့ကျွန်တော်တို့ကလမ်းလျှောက်တာပေါ်အရင်ဖြစ်ပါတယ်
။မြေဆုံဆဲတိဆောက်ရေးစီမံကိန်းကို2006ခုနှစ်တုန်းကတရုတ်အစိုးရနဲ့မြန်မာစစ်အစိုးရတို့သဘောတူစာချုပ်ချုပ်ခဲ့ကြပြီး2009ခုနှစ်မှာတော့မြေဆုံဆဲတိဆောက်ရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေကိုတရုတ်အစိုးရပိုင်း CPI ကုမ္ပဏီကဥဆောင်ပြီးတိဆောက်ခဲ့တာပါ။အေယာဝတီမြေဆုံစီမံကိန်းရပ်တန့်ရေးတောင်းဆိုနေကြတဲ့တိုင်းရင်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေသာမကအမှုပညာရှင်တွေစာရေးဆရာတွေလူမှုလူဒန်းစားပေါင်းစုံကနေကန့်ကွက်မှုတွေကြောင့်သမရဦးသိန်းစိန်ကသူ့ရဲ့သမရသက်တမ်းမှာရပ်ဆိုင်းထားမယ်ဆိုပြီး2011ခုနှစ်စက်တင်ဘာလတုန်းကအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီအတွက်ကန့်ကွက်တန်တချို့ရပ်နားသွားပေမဲ့မြစ်ဆုံဆဲပြန်လည်တည်ဆောက်မယ်ဆိုတဲ့သတင်းကြောင့်စန့်ကျင်ကန့်ကွက်မှုတွေလည်းထပ်ဖြစ်လာတာပါ။CPI ကုမ္ပဏီကတော့ ARD မြစ်ဆုံအထက်ပိုင်းရေအလျက်စစ်ထုတ်လုပ်ရေးကုမ္ပဏီ ACAC နဲ့ပူးပေါင်းပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ26ရက်နေ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးမြစ်ဆုံဆဲပြန်စနိုင်ရေးအတွက်ကြိုးစားခဲ့ပါတယ်။မြစ်ဆုံဆဲစီမံကိန်းကိုအပြီးတိုင်ရန်နာရေးဆန္ဒပြသူတွေကတော့မြစ်ဆုံစီမံကိန်းဖျက်သိမ်းရေးအတွက်သူတို့နဲ့အတူလမ်းတစ်လျှောက်ပါသွားမယ်အင်အားစုတွေကိုစုစည်းကာမြစ်ဆုံကဒေသခံတွေနဲ့အတူဟောပြောပွဲတွေဆက်လုပ်သွားမယ်ဆိုပြီးကိုရဲထွတ်ခေါင်ကဆိုပါတယ်
အဲကျွန်တော်တို့ကမြစ်ဆုံရောက်တဲ့အချိန်မှာအင်အားက9000နဲ့9000ချမ်းမှာပြန်လာတဲ့အခါအဲ့ဒီဒေသခံတွေနဲ့ပူးပေါင်းပြီးတော့မလုပ်မလဲဆိုရင်မြစ်ဆုံမှာဒီတဘာပဝင်ခြင်းကိစ္စတွေ၊ခရီးစနစ်ပြည့်နေတဲ့ကိစ္စတွေ၊ CM တော့မြစ်ဆုံမှာတရားမဝင်ဒီတရုတ်လူမျိုးတွေဝင်ရောက်ပြီးတော့ရွှေတူပေါ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ကပြည်သူလူထုကိုထင်တာမြင်တာရှိအောင်အသိပညာပေးဟောပြောခြင်းတွေကျွန်တော်တို့ကလုပ်မယ်။ပြီးရင်ကျွန်တော်တို့က CI ကုမ္ပဏီအနေနဲ့ကျွန်တော်တို့မြန်မာနိုင်ငံကအပြည့်ထောက်ပါသွားဖို့စစ်ဆေးစီမံကိန်းကိုသာဝရဖြတ်သိမ်းနိုင်ဖို့နောက်ပြီးတော့ကြောက်ချင်ခံရတဲ့ဒီရော်သားတွေကိုဘူးရင်းနေရာဒေသမှာပြန်နေနေရာချတာပြီးဖို့ပြီးခဲ့တဲ့ရက်ပိုင်းကပြားမုံရှိသူ့ဘော်လို့ဖားစစ်ခံရတဲ့တရုတ်နိုင်ငံသား၄တောက်ကိုစစ်ထားစွာအရေးယူတာတောင်းဆိုသွားပါပါ
မလား၁၂ရက်နေတုန်းကပဲမြစ်ဆုံမှာရှိတဲ့ဒေသခံတွေကမြစ်ဆုံဆဲကိုဆက်လက်မတီးဆောက်ဖို့အတွက်ကန့်ကွက်မှုတွေလုပ်ခဲ့ကြပါတယ်အယာဝတီမြစ်ဆုံဆဲကြောင့်ဒေသခံကြေးရွာတွေဖျက်ဆီးခံရမှုတွေအပြင်နောက်ထပ်ဖယ်ရှားပေးရမယ့်ရွာတွေအတွက်လည်းဒေသခံတွေကကန့်ကွက်နေကြတာဖြစ်ပါတယ်။ဒီလာထဲမှာပဲအောင်မြင်သာရွှေပြောင်းစခန်းကခရီးရန်ကက်သလစ်ဖျားရှိခိုးကျောင်းမှာမဲပုံနေထားပြီးဒေသခံတွေကကန့်ကွက်မှုတွေလုပ်ခဲ့ကြပါတယ်။မြစ်ဆုံစီမံကိန်းရန်နာလိုက်ရတဲ့အတွက် CPI ကုမ္ပဏီအနေနဲ့ကတော့တစ်နှစ်ကိုဒေါ်လာတန်900နှစ်စဉ်ကုန်ကျနေပြီးစီမံကိန်းရန်နာထားချိန်နှစ်နှစ်အတွင်းမှာဒေါ်လာတန်1000ကျော်ဆုံးရှုံးနေတယ်ဆိုပြီး CPI ကုမ္ပဏီကတော့တရားဝင်ပြောဆိုထားပါတယ်ရှင်